COVID-19 ရောဂါကူးစက်ခံထားတဲ့အမေရိကန်သမ္မတဒေါနယ်ထရန့်ကအခြေအနေကောင်းတယ်လို့ကျွန်တော်ထင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။ချစ်ချင်းဖြင့်ဆိုပြီးဆေးဥတက်နေရင်နဲ့ Twitter ကနေပြောလိုက်ပါတယ်။သမ္မတထရန့်ရဲ့အခြေအနေဟာအလွန်ကောင်းဝန်ပြီးသူ့ကိုအောက်ဆီဂျင်ပေးထားဖို့မလိုကြောင်းဒါပေမဲ့အထူးကူတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာတော့ Remdesivir ဆေးတစ်ကြိမ်ပေးထားပြီးတော့သက်တောင့်သက်သာအနားယူနေတယ်လို့သမ္မတရဲ့သမားတော်ကြီးဒေါက်တာ Sean Connolly ကအီမီတော်ပြန်ကြားရေးအရာရှိ Kline McKenney ကိုပေးပို့တဲ့အီမီတော်မှတ်တမ်းထဲမှာပြောထားပါတယ်။ဒေါနယ်ထရန့်ကိုမနေ့တောက်ကြနေ့နေ့လယ်ပိုင်းကဝါရှင်တန် DC မြို့တော်နာကဘက်သက်စတာမှာရှိတဲ့ဝေါ်တရီစစ်ဆေးရုံကိုတင်ခဲ့တာဖြစ်ပြီးတော့ဒေါနယ်ထရန့်ဟာအိမ်မှာရှိနေတဲ့သူ့ရဲ့ဆေးရုံထူးခန်းကနေအလုပ်လုပ်ဆောင်မှာဖြစ်ပါတယ်။မနေ့ကဆေးရုံကိုသွားတဲ့အချိန်အင်ဗီဒိုကနေသူ့ရဲ့ Marine One ရဟင်ဘော်ကိုမတက်ခင်မှာဒေါနယ်ထရန့်ကသတင်းတောက်တွေကိုလက်မထောင်ပြသွားခဲ့ပါတယ်။အိမ်နောက်ဆေးရုံရောက်တဲ့အချိန်မှာလည်းဒေါနယ်ဟာသူ့ရဲ့ရဟင်ကနေကားစီကိုလမ်းလျှောက်ခဲ့ပါတယ်။တေချာ2 view site ပြီးသမရရဲ့ဆရာဝန်နဲ့စီးပွားဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံပေးချက်အရသမရဟာလာမယ့်ရက်တွေအတွင်းမှာ Watery ဆေးရုံကနေအလုပ်လုပ်သွားမှာဖြစ်တယ်လို့အင်မီရောပြန်ကြားရေးအရာရှိ McKenney ကကြေညာချက်မှာပြောထားပါတယ်။ဒါပြင်သမရ Trump စီကနေဒုသမရ Mike Pence ကိုအနာလွဲပေးထားတာမရှိဘူးလို့လည်းအင်မီရောတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။